မြဝကျွန်းပေါ်ကိုဖြတ်ပြီးတိုက်ခတ်လာတဲ့လေဖိအားနဲ့ရဲဝန်တစ်ခုဟာမုံတိုင်းငယ်အဖြစ်ကနေအားကောင်းလာနိုင်ပြီးရန်ကုန်ဘုကိုအီယာဝတီတနင်းသာရီနဲ့ကရင်မွန်ပြည်နယ်တွေမှာလေဖိအားနဲ့ရဲဝန်ရဲ့အရှိန်ကြောင့်24နိုင်ရီအတွင်းမိုးကြီးလာနိုင်တယ်လို့မိုးစလဌာနတာဝန်ရှိသူတွေကခန့်မှန်းပြောဆိုပါတယ်။မိုးသက်လေပြင်းကြောက်ရောက်ခြင်းလေတိုက်နှုံးပြင်းထန်တဲ့အတွက်မြမကန်ယူရနဲ့ကန်းလွန်ပင်လယ်ပြင်တွေကငါးဖမ်းလုပ်ငန်းတွေတင်းမောတွေကိုမုံတိုင်းသတိပေးချက်ထုတ်ပြန်ထားသလိုမိုးလေပြင်းထန်ပြီးမုန်တိုင်းသတိပေးချက်ကြေညာချက်တွေကိုဂရုတစိုက်နားထောင်ကြဖို့နဲ့ရေလန်းခီးသွားမဲ့ပြည်သူတွေအထူးသတိထားကြဖို့ကိုလည်းပညာရှင်တွေကသတိပေးနေတာပါအသေးစိတ်ကိုတော့မဆုမွန်ကပြောပြပါမယ်
2018ခုနှစ်အောက်တိုဘာလ22ရက်နေ့ညနေပိုင်းတိုင်းတာချက်တွေအရကပ်ပလီပင်လယ်ပြင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းဟာနောက်18နာရီအတွင်းမှာမုံတိုင်းငယ်အဖြစ်အကောက်လာနိုင်ပြီးတော့36နာရီအတွင်းမှာတော့မြန်မာနိုင်ငံမြဝကျွန်းပေါ်ဒေသကိုဖျက်ကျော်ဝင်ရောက်နိုင်ခြေရှိတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ်အခုဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းရဲ့အချိန်ကြောင့်လဲနောက်24နာရီအတွင်းမှာပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္လာနေ့တိုင်းကယားပြည်နယ်၊ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာမိုးသီးထန်စွာရွာသွန်းပြီးတော့တနအီကိုမိုင်40နှုန်းအထိလေပြင်းမုန်တိုင်းတွေတိုက်ခတ်နိုင်ခြေရှိတယ်လို့လည်းဥကြုံမိုးဦးကခန့်မှန်းပါတယ်
။အမီကပ်လီပင်လယ်ရောဝမ်းမှာကျနေတဲ့ဒီတရားနဲ့ရတာပေါ့နော်။အဲ့တော့ဖြစ်စင်နိုင်ပုံမှာတော့ဒီဒုံကိုအားပေါင်းနိုင်ရွာဝမ်းနိုင်ရတယ်ပေါ့နော်။အဲ့တော့ဒုံနဲ့ချက်နိုင်ပုံမှာတော့ကျွန်တော်တို့ဒီမြဝကျုံမဒီပါလေးဖြစ်ပေါ်ဝမ်းနိုင်တဲ့ခမရတယ်နော်။မြဝကျုံမဆုံးမတော့မှတက်တော့ပြီးသွားတော့ဒီလိုပြန်ဆက်သွားပြီးတော့ပါတယ်လို့ဒီမှာကျွန်တော်အစီအစဉ်ပါတယ်ကျွန်တော်ဒီအတိုင်းရတယ်ဆက်ပြီးတော့အရှိန်နဲ့ထားလို့ဒီအောင်ပါနော်ကျွန်တော်ကဝင်နေခြင်းကကျွန်တော်မနည်းခဲ့ရပါနော်တနေ့ရင်ကျွန်တော်ဝင်လို့ဒါတနေ့အားဒီကျွန်တော်တို့ဒီမှာပြန်အားနာပါတယ်လို့အော်ဒီရေကန်ရဘူးဒီရေနေပါနော်ဒီအောင်ရင်ချနာတယ်ဒီကနေပြီးတော့တနေ့ကတော့တော့တိတ်ချပါတယ်ခင်ဗျာဒီအတိုင်းတော့
မြမပင်လေပြင်မှာလှိုင်းအမြင့်ပေကကိုးပေကနေဆက်နှစ်ပေအထိမြင့်တက်လာနိုင်တဲ့အတွက်မိုးစလားဘက်ကနေအထူးသဖြင့်မြမကံရိုရန်နဲ့ကမ်းလွန်ပင်လေပြင်တွေမှာကမ်းနီကံဝေငါးဖမ်းလုပ်ငန်းတွေတင်မောတွေနဲ့ရေလန်းပို့ဆောင်ရေးလုပ်ငန်းတွေကိုလည်းအထူးမုံတိုင်းသတိပေးချက်တွေထုတ်ပြန်ထားတယ်လို့ပြောပြပါတယ်ကပ်ပလီပင်လယ်ပြင်တောင်ပိုင်းတနင်္လာရီကံရိုရန်ကနေအစပြုတည်ရှိလာတဲ့အရှိလေပွေလိုက်ဟာဒီကနေ့အောက်တိုဘာလ22ရက်နေ့ကနေနောက်နှစ်ရက်အတွင်းမှာတော့တနင်္လာရီကမ်းလွန်နဲ့ရခိုင်ကံရိုရန်ဒေသတွေကိုဖျက်ဆီးသွားနိုင်တဲ့အတွက်ဖျက်ဆီးသွားရလမ်းတစ်လျှောက်ကရေလန်းခီးသွားပြည်သူတွေအနေနဲ့အထူးသတိထားသွားလာကြဖို့ကိုလည်းမိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလွင်ကသတိပေးပြောဆိုပါတယ်။
အဲအခုကျွန်တော်တို့အခေါ်တော့အရှိလေပွေတိုင်းခေါ်တာပေါ့နော်။ဟိုထိုင်းပင်လယ်ပြင်ထဲမှာပုံနိုင်ငယ်တစ်ခုဝင်ပြီးတော့မောင်ကရင်တနင်္လာရီဖျက်ပြီးမော်ဒမအွေရနေပြီးတော့အဲဒီလေယာဉ်တိုင်းကိုဖြတ်ပြီးတော့ဟိုရခိုင်တက်ကိုသွားမယ်နိုင်ကြောင်းပေါ့နော်အဲတော့တော့လည်းအဲ့ဒါကဟိုတခုတခုဖြတ်နေတာပေါ့တော့လည်းတခုဖြတ်ပုံရှိတယ်မင်းများကတခုဖြတ်သွားတယ်ပေါ့နော်အဲနောက်ပိုင်းရေးကြည့်တာကကျွန်တော်တို့စိုးရင်ကဒါဖြတ်တာတော့မိုးရွာနေတတ်တာပေါ့ဒါပေမဲ့ဘင်းနာပင်တွေတော့ရောက်သွားရင်တော့မုန်တိုင်းကဖြစ်တတ်တော့မုန်တိုင်းများဖြစ်မလားဆိုစောင့်ကြည့်ကြတော့တော့လည်းတော့ဖြစ်နေလိုက်နေတယ်မုန်တိုင်းကျွင်းကြံတယ်ပြောလို့ရတယ်ရှိတယ်ပြည်နိုင်ငံပြောလို့ရတယ်အဲ့ဒါတွေဖြတ်နေတာပ
ါဟုတ်ကဲ့ဆရာအဲ့တော့လူလူကိုရောလက်တလောမိုးလေဝသအခြေအနေနဲ့ပတ်သက်ပြီးတော့လေဆရာဘာများသတိပေးစကားပြောချင်တာရှိပါလဲရှင
်ကျွန်တော်တို့ကတော့ပြောနေတာပဲလေလေတိုက်မယ်မုန်ရွာမယ်ဒါပြောနေတာပဲအဲ့တော့ဟိုအခုသွားမယ့်လမ်းကြောင်းကတော့ဒါမြန်မာနိုင်ငံပေါ်တဲ့မှန်တာတော့အရာဒီတိုင်းနောက်ပဲတန်ယူတတ်ပါလေတော့ဟိုငါတမီရောချောင်းသာရောမူရောရောပဲကိုဒီလေရတော့ရောက်မယ်ဆိုတော့ခမန့်ပြမှာပါတော့အဲ့ဒီဒီသားတော်တဲ့လူတွေရောတတိသားတော်မှုအဲ့ဒါလေးတော့သတိပေးထားပါလေ
မနေ့ညနေပိုင်းတုန်းကတော့ရုတ်တရက်ဆိုသလိုပဲရန်ကုန်တိုင်းနဲ့ပြည်နယ်တချို့မှာပြင်းပြင်းထန်ထန်လေပြင်းမုန်တိုင်းတိုက်ခတ်သွားတဲ့အတွက်ရန်ကုန်မြို့နယ်ပြည်သူတွေအတော်လေးကိုစိုးရိမ်ခဲ့ကြတယ်လို့လည်းရန်ကုန်မြို့ကတူဖြစ်တဲ့ကိုစိုးမိုးမြင့်ကသူ့အတွေ့အကြုံအခုလိုပြောပြပါတယ
်။လေကတော့၈နာရီပေါ့၈နာရီ၈နာရီ၈နာရီနဲ့9နာရီတုံးကြည့်ပါအဲရုတ်တရက်ကြီးဖြစ်တာပြတယ်ရုတ်တရက်ကြီးဖြစ်တာဆိုတာကတော့ပထမမြို့နယ်ပိုင်းမှာတော့ဒီလိုဆိုမိုးလေဝသကအဲ့လောက်ကြီးဆူဆူကြီးမဟုတ်ဘူး။ဒါပေမဲ့ညာဘက်အဲ့ဒီကမှလေတိုက်ပြီးတခါမိုးရွာတာအချို့တွေဆိုကျွန်တော်မိတ်ဆွေတွေဆိုဘာဖြစ်လဲဆိုတော့အချို့တွေဆိုရင်ချောင်းလာသွားတယ်ချောင်းလာသွားဘူးချောင်းလာသွားပြီးမှမိုးရွာနေတဲ့အခါကျတော့လူပေါ့စိတ်ထဲမှာဟိုစင်ပြေတယ်အစမပြေမှုလေးရှိတာပေါ့လေဟိုဘာလို့ပြောမှုန်တိုင်းလေးရှိတဲ့အခါကျတော့အိမ်ကြီးကပုံပြန်ဆက်ခါဆက်အဲ့ဒါခီးကိုအဲ့လိုမျိုးစိတ်ဖောက်ပြောင်းနေသွားလို့မရတဲ့အနေအထားလေးတွေလည်းရှိရတော့ရှိရခင်ဗျာ
အဲ့တ
ော့အချို့ကျတော့လည်းအလူတန်းတွေလုံးတယ်ပေါ်ရပါလို့မယ်ဆိုတော့မိုးကပွက်ပြက်လိုက်ရင်ဒီအတိုင်းပဲကျွန်တော်တို့အကုန်လုံးဒုက္ခရောက်မယ်နဲ့ဖြစ်ကြီးပါရင်လည်းဆိုတော့အစင်မပြေမှုတွေတော့အဲ့လိုမျိုးတွေတော့ရှိပါတယ်ခင်ဗျာ
နောက်နေ့အထိမိုးလေဝသခန့်မှန်းချက်အရာကတော့အခုဖြစ်ပေါ်နေတဲ့လေဖိအားနဲ့ရဝင်းဟာနောက်18နာရီအတွင်းမှာမုန်တိုင်းငယ်အဖြစ်နဲ့အကောက်လာနိုင်ခြေရှိနေပါတယ် မိုးစလာဦးစီးဌာနကနေမိုးလေဝသတတိပေးကြေညာချက်တွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ပြည်သူတွေအနေနဲ့လည်းမိုးလေဝသအတိပေးကြေညာချက်တွေကိုတတိထားစောင့်ကြည့်နားဆွင့်ထားကြဖို့ကိုလည်းတာဝန်ရှိသူတွေဘက်ကတိုက်တွန်းတတိပေးပြောဆိုနေကြပါတယ်ရှင်
မဆုမုံဖြစ်ပါတယ်